ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေကဒီကနေ့တနင်္လာနေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆီးရီးယားနိုင်ငံအက်ဖရင်ဒေသကကတ်ပြည်သူစစ်တွေအပေါ်စစ်စင်ရေးကအချိန်တိုအတွင်းပြီးဆုံးမယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုနေကြတဲ့အချိန်မှာပဲဖိပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။အက်ဖရင်ရဲ့အနောက်မြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေနဲ့ဒီကနေ့တိုက်ပွဲဖြစ်တယ်လို့ကတ်ပြည်သူစစ် YPG ဘက်ကလည်းပြောပါတယ်။တူရကီစစ်တပ်ရဲ့အခုထိုးစစ်ကြောင့်တူရကီနိုင်ငံရဲ့အကြမ်းဖက်ခံရမှုအန်ဒီအေကိုရောပါတက်တာကြီးနဲ့ဆိုဒုတိယဝန်ကြီးချုပ်ကပြောပါတယ်။အက်ဗရင်ကိုထိန်းချုပ်ထားတဲ့ YPG ပြည်သူစစ်တွေကတူရကီနိုင်ငံတွင်းသဘုံထမှုနဲ့ချိတ်ဆက်မှုရှိတယ်ဆိုတူရကီအစိုးရကစွပ်စွဲထားတာပါ။အစ္စလာမ်ရဲ့အစိုးရ IS ကိုချင်းမုံတဲ့စစ်ပွဲအတွင်းတူရကီရဲ့မိတ်ဖက်တွေဖြစ်တဲ့အမေရိကန် NATO တပ်ဖွဲ့တွေအတွေ့ကတ်ပြည်သူစစ်တွေကအရေးပါတဲ့မဟာမိတ်ဖြစ်ပါတယ်။တူရကီမျိုးတွေတိုက်ခိုက်ခံရမဲ့အရေးကနေကာကွယ်ရေးအတွက်အက်ဗရင်ဒေတာတွင်မှာ30ကီလိုမီတာလုံခြုံရေးအရန်အတားထားရေးရွယ်ပြီးတန်ရင်ကဲဆိုနာမည်ပေးထားတဲ့အခုစစ်စင်ရေးကိုဆောင်ရွက်တယ်လို့တူရကီဝန်ကြီးချုပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်။